ါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ15ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထမရှင်ဒီနေ့ညအစီအစဉ်မှာကြိုင်မျောထောင်ကနိုင်ငံရေးအကျဉ်းသား160ထောင်ပြောင်းရွှေ့ခံရတဲ့သတင်းနဲ့အတူမင်းကင်းလေကြောင်းတိုက်ခိုက်မှုမှာဒဏ်ရာရခဲ့သူ60ကျော်စေဝါအကူအညီတွေလိုအပ်နေတဲ့အကြောင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်မကွေးတိုင်းနမ်မောက်မြို့နယ်ဖတ်တော်ရီရွာကိုဇွန်လ13ရက်နေ့မှာစစ်ကောင်စီတပ်သားတွေမိရှုခဲ့လို့နေအိမ်40လောက်ပျက်စီးသွားပါတယ်။အင်အား80ကျော်ပါတဲ့စစ်ကြောင်းဟာနမ်မောက်မြို့နယ်အတွင်းကရွာတွေကိုတရွာဝင်တရွာထွက်ဝင်ရောက်စီးနှင်းနေတာလို့ဒေသခံတွေကပြောပါတယ်။မိလောက်မှုအခြေအနေတွေကိုမှတ်တမ်းပြုစုနေတဲ့ Data for Myanmar အဖွဲ့ရဲ့စီးရင်တွေအရအာနာသိန်း3နှစ်ကျော်အတွင်းနိုင်ငံတဝန်းမှာနေအိမ်ပေါင်း6000နီးပါးမိရှုဖျက်ဆီးခံခဲ့ရပါတယ်ရှင်။မွန်တီနယ်ကြိုင်မျောအကျဉ်းထောင်ကနိုင်ငံရေးအကျဉ်းသူအကျဉ်းသား160ခန်းကိုဒီနေ့မနက်ပိုင်းမှာထောင်ပြောင်းရွှေ့လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကထုတ်ပြန်ပါတယ်။နိုင်ငံရေးအကျဉ်းသူ60နဲ့နိုင်ငံရေးအကျဉ်းသား100ဝန်းကျင်ကိုအမိစင်းနဲ့ခေါ်ယူပြောင်းရွှေ့ခဲ့တာပါ။ပြောင်းရွှေ့ခံရတဲ့အကျဉ်းသားတွေကို2ရောက်တွဲခြေချင်းခတ်ပြီးတော့ဒိုက်ဦးနဲ့တာယာရီအကျဉ်းထောင်တွေကိုပြောင်းရွှေ့လိုက်တယ်လို့ထောက်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရဲရဲ့တာဝန်ရှိသူကိုတိုက်ထုံးကတော့ထောင်အာဏာပိုင်တွေရဲ့ဖိနှိပ်မှုကိုဥဆောင်တွန်းလှန်နေကြသူအကုန်လုံးပြောင်းရွှေ့တဲ့အထဲပါသွားတယ်လို့ပြောပါတယ်ရှင်။စကိုင်းတိုင်းရွှေဘုံမြို့နယ်အမှတ်30ရပ်ကွက်မှာမင်းညပိုင်းကလူငယ်အမျိုးသား3ဦးကိုစစ်ကောင်စီတပ်သားတွေဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်သားတွေနဲ့အုပ်ချုပ်ရေးမှူးတွေဟာအမှတ်30ရပ်ကွက်အတွင်းလူဦးရေစင်ကောက်ယူပြီးတော့လူငယ်တွေကိုဖမ်းသွားတာလို့ပြောကြပါတယ်။ဖမ်းခံရသူတွေကိုရွှေဘိုအခြေစိုက်ခလာရ42တပ်ရင်းနဲ့ခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒီနေ့မနက်ပိုင်းမှာလည်းစစ်ကောင်စီတပ်သားတွေဟာရွှေဘိုမြို့ပေါ်ကလူစီကားတဲ့ဈေးနဲ့လမ်းမတွေမှာပြည်သူတွေကိုစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။မွန်ပြည်နယ်ပေါင်မြို့နယ်ထမ်းပင်ချောင်းလေးကျေးရွာအုပ်ချုပ်ရေးမှူးမနေ့မနက်ပိုင်းကပြစ်တက်ခံလိုက်ရပါတယ်။အသက်40ကျော်အရွယ်အုပ်ချုပ်ရေးမှူးဦးချစ်ဝင်းရဲ့နေအိမ်ထဲကိုအမိမသိလူငယ်2ဦးဝင်ရောက်ပြစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဦးချစ်ဝင်းဟာတနတ်ဒဏ်ရာ3ချက်နဲ့နေရာမှာတင်သေဆုံးသွားတယ်လို့အမိမဖော်လို့တဲ့ပေါင်ဒေသခံတယောက်က RFA ကိုပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မွန်ပြည်နယ်အခြေစိုက်ဒေသကာကွယ်ရေးတပ်တွေဘက်ကသတင်းထုတ်ပြန်တာမရှိသေးသလို RFA အနေနဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးရှင်။မြန်မာနိုင်ငံဟာကမ္ဘာမှာအကြမ်းဖက်မှုအများဆုံးနေရာဖြစ်ကြောင်းစစ်မြေပြင်ဆိုင်ရာသတင်းအချက်အလက်တွေကိုထုတ်ပြန်တဲ့ ACLED သုတေသနအဖွဲ့ကပြောလိုက်ပါတယ်။2021ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းပဋိပက္ခတွေကြောင့်အ ਨੇ ဆုံးအရက်သား8000အပါဝင်လူ9000သေဆုံးပြီးတော့နှစ်သန်းနဲ့3သိန်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။မြောက်ပိုင်းညောင်မမိတ်3ဖွဲ့ရဲ့1029စစ်စင်ရေးအပီး9လကြာတဲ့အထိမြန်မာနိုင်ငံမှာသွေးထွက်တန်ရုံပဋိပက္ခတွေဆက်လက်ဖြစ်ပွားနေစေပဲလို့ပြောပါတယ်။လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကနိုင်ငံစည်းပွားရေးကိုဆိုးဝါးလာစေပြီးတော့ဆင်းရဲမွဲတေမှုတွေကိုလည်းတိုးလာနေတယ်လို့ ACLED ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ရှင်။သတင်းတွေကိုထုတ်လွှင့်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်။စကိုင်းတိုင်းမင်းကင်းမြို့နယ်မတော်ရွာကမင်္ဂလာဆောင်ဘုံကျဲတိုက်ခိုက်ခံရမှုမှာထိခိုက်ခဲ့တဲ့အရသား60ကျော်စေဝါအကူအညီတွေလိုအပ်နေပါတယ်။စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးရန်ကိုစိုးရိမ်တာကြောင့်မတော်ရွာကဒေသခံအကုန်လုံးလဲဘေးလွတ်ရာကိုတိမ်းရှောင်နေကြရဆဲပါ။အပြည့်အစုံကိုဦးတင်အောင်ခိုင်တင်ပြပါမယ်ရှင်
။စကိုင်းတိုင်းမင်းကင်းမြို့နယ်မှာပြီးခဲ့တဲ့ဇွန်လ3ရက်နေ့နဲ့4ရက်နေ့တွေကလေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရခဲ့သူတွေအတွက်စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဂျွန်လ3ရက်နေ့ကမတော်ရွာမှာ လေကြောင်းတိုက်ခိုက်မှုကြောင့်ရွာခံ64ဦးဒဏ်ရာရရှိခဲ့ပြီးဂျွန်လ4ရက်နေ့မှာလည်းပြင်းကန်းရွာကဒေသခံ3ဦးဒဏ်ရာရခဲ့တာပါဒဏ်ရာရသူတွေထဲမှာကိုအင်ကအစိတ်အပိုင်းကြီးကြီးမားမားထိခိုက်သူ20ကျော်ပါဝင်ပေမဲ့ဆေးဝါးမလုံလောက်ဘူးလို့ဆိုပါတယ်လိုအပ်တဲ့ဆေးဝါးတွေမရှိတာကြောင့်ဖြစ်သလိုကုသပေးနေရတယ်လို့မင်းကင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက RFA ကိုပြောပါတယ်
ဒီဝါပိုင်းရတော့ဒီအကိုရဒီသုံးဒီနေထားရဒီစေဝါတွေရဒီတရင်နဲ့တရင်ခစ်ခစ်ဝဲအဲ့ဒါဆိုတော့ကားတွေပိုင်းနဲ့ဉာဏ်ရည်ပိုင်းနဲ့ကျွန်တော်ဒီကြောင်းကုန်းကြောင်းကနေမှားလို့မရဘူးဒီပစ္စည်းတွေကတကယ်ထိရောက်တဲ့ပစ္စည်းတွေဒီစေဝါပစ္စည်းတွေချုပ်ပစ္စည်းတကယ်မများတော့ဝယ်လို့မရဘူးအဲ့ဒါဆိုဒီပြင်မှာပြတ်နေတဲ့ဖြစ်တယ်လို့ပဲပြကြရတာပေါ့
စေဝါမလုံလောက်တော့ကြောင်းဒံရသူတွေတဲကစိုးရင်ရသူတချို့လည်းရှိနေသေးတယ်လို့ဆိုပါတယ်မတော်ရွာကံအမျိုးသမီးတူကတော့ဒီကနေ့အထိပဲလို့ရာကိုတင်းချောင်နေရတယ်လို့ RFA ကိုပြောပြပါတယ်
။အဲအခုလို့ဖြစ်ပြီးတော့မနေရကြတာရောလို့နောက်ထပ်နေနေလာပြီးလုံးမာရောအဲတစ်စိတရဲ့အလိုသူစိတရဲ့တော့လွတ်လပ်လပ်ကြီးဖြစ်သွားဆိုတော့အဲဟာကြီးကြောက်တာရောနေကြတာ
။စစ်ကောင်စီတပ်ဟာဒီကနေ့အထိမတော်ရွာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေပဲလို့ရာကိုပြေးနေရဆဲဖြစ်တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတုံ့ပြန်မှုရရှိဖို့စစ်ကောင်စီရဲ့သတိတန်ပြောရေးဆိုခွင့်ရှိသူဦးညွန့်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူးစစ်တပ်အာဏာသိမ်းပြီးချိန်ကစပြီး2024ခုနှစ်ဇွန်လ13ရက်နေ့ကနေ3နှစ်အတွင်း5ဦးထက်အစုလိုက်အပြုံလိုက်အသက်ပြတ်ခံရမှု135ကြိမ်ဖြစ်ခဲ့ပြီးအရသာ1680တေဆုံးခဲ့တယ်လို့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုတော့မြန်မာစစ်တပ်ကတော်လှန်ရေးအင်အားစုတွေကိုအတုယူပြီးတော့ဒရုန်းတွေကိုတိုက်ခိုက်ရေးမှာတံပြန်အသုံးပြုလာတဲ့အကြောင်းအပါအဝင်ပြည်ပမီဒီယာတွေကမြန်မာပြည်အကြောင်းရေးသားနေကြတဲ့ဆောင်းပါးတွေကိုကိုရဲကောင်မြင့်မောင်တင်ပြထားတာကြည့်ရှုနိုင်ပါတယ်ရှင်
မင်္ဂလာပါအခုပထမဆုံးမြန်မာစစ်တပ်ဟာသူတို့ကိုတိုက်ခိုက်နေတဲ့တော်လှန်ရေးအင်အားစုတွေကိုအတုယူပြီးတရုတ်နိုင်ငံလုံးဒရုန်းယာဉ်တွေကိုအသုံးပြုထားတဲ့ဒရုန်းတပ်ဖွဲ့တွေပြန်လည်ဖွဲ့စည်းနေတဲ့အကြောင်းရိုက်တာသတင်းဌာနကဆောင်းပါးကိုဖော်ပြပါမယ်။အာဏာရှင်ကိုဆန့်ကျင်တော်လှန်နေတဲ့တိုက်ပွဲဝင်တပ်ဖွဲ့တွေဟာတရုတ်နိုင်ငံလုံးဒရုန်းယာဉ်တွေကိုပြုပြင်ပြီးစစ်ကောင်စီတပ်စခန်းတွေကိုဘုံကျဲတိုက်ခိုက်ဖို့အသုံးပြုရမှာအောင်မြင်မှုရနေတယ်လို့ဒီအကြောင်းကိုသိနာလေသူတွေကိုကိုကပြီးရိုက်တာကဆိုပါတယ်။အခုနှစ်အစောပိုင်းလောက်မှာစစ်ကောင်စီတပ်တွေဟာတော်လှန်ရေးတပ်တွေကိုတိုက်ခိုက်တဲ့နေရာမှာ UAV လို့ခေါ်တဲ့ဒရုန်းယာဉ်တွေကိုစတင်အသုံးပြုလာတာတွေ့ရပြီးနောက်ပိုင်းမှာအသုံးပြုမှုပိုပြီးကျွမ်းကျင်လာတဲ့အတွက်တိုက်ပွဲအခြေအနေကပြောင်းလဲလာတယ်လို့ကိုတရုတ်ကြီးလို့နာမည်လွှဲပေးထားတဲ့ဒရုန်းတပ်ဖွဲ့ခေါင်းဆောင်ကပြောပါတယ်စစ်ကောင်စီရဲ့တပ်တွေအကြီးကျယ်ရှုံးနေကြရတဲ့2029စစ်စင်ရေးမှာမြောက်ပိုင်းမဟာမိတ်ဖွဲ့တွေကဒရုန်းတွေနဲ့စစ်ကောင်စီတပ်စခန်းတွေပေါ်ဘုံကျဲချပြီးတိုက်ခိုက်ခံရတာတွေဟာစစ်ကောင်စီအတွက်အချက်ပေးခေါင်းလောင်းတန်လို့ပါပဲအခုတော့သူတို့ဟာဒရုန်းတွေအသုံးပြုပြီးတိုက်ခိုက်တဲ့စွမ်းရည်တိုးတက်အောင်ကြိုးစားနေပါတယ်လို့လန်ဒန်အခြေစိုက်မဟာဗျူဟာလေ့လာရေးနိုင်ငံတကာအင်စတီကျူကမော်ဂန်မိုက်ကယ်ကပြောပါတယ်မကြာခင်ကတော်လှန်ရေးတပ်ဖွဲ့တွေပြစ်ချနိုင်ခဲ့တဲ့မြန်မာစစ်တပ်ဖက်ကလို့ယူဆရတဲ့ဒရုန်းယာဉ်အချို့ကတော့စီရီအတွက်အသုံးပြုဖို့ထုတ်လုပ်ထားတဲ့ဒရုန်းယာဉ်မျိုးမဟုတ်ဘဲလေယာစိုက်ပျိုးရေးမှာစီးဖြန့်မှုအတွက်လိုမျိုးရွယ်ချက်တွေအတွက်ဖန်တီးထားတဲ့တရုတ်နိုင်ငံလုံးဒရုန်းယာဉ်တွေဖြစ်တာတွေ့ရတယ်လို့တော်လိုင်းတပ်ဖွဲ့ဝင်အချို့ကပြောပါတယ်မြန်မာနိုင်ငံကပြည်တွင်းစစ်ရဲ့လာရာကိုမှန်းဆဖို့ခက်ခဲပေမဲ့လည်းအခုလိုစစ်တပ်ဘက်ကတိုက်ခိုက်ရေးအတွက်ဒရုန်းယာဉ်တွေကိုတွန်းတွန်းကျကျတုံးလာတဲ့အတွက်တော်လိုင်းရေးတပ်တွေဘက်ကဒရုန်းအသုံးပြုပြီးတိုက်ခိုက်နိုင်တဲ့အာသာချက်ပျောက်ဆုံးသွားပြီလို့ယူဆပွဲရှိတဲ့အကြောင်းမြမညီညာရေးနဲ့လုံခြုံရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဦးမင်းစောဦးကသုံးသပ်ပါတယ ်စစ်တီအင်အားလျော့ပါနေပြီးစစ်မြေပြင်ကိုထွက်ဖို့စိတ်အားထက်သန်မှုမရှိကြတဲ့မြမစစ်တပ်ထဲမှာအခုလိုဒရုန်းတိုက်ခိုက်ရေးယာဉ်တွေတိုးချဲ့လာတာကိုအားပေးထောက်ခံနေကြတယ်လို့လည်းရိုက်တာဆောင်းမကဖော်ပြထားပါတယ်အခုဆက်လက်ပြီးစင်ကာပူခြေဆိုင်ယူဆော့အိုက်ဆက်အင်စတီကျူကထုတ်ဝေတဲ့ဖူခရန်စာဆောင်မှာဖော်ပြခဲ့တယ်စီးပွားရေးပိတ်ဆို့မှုတွေကြောင့်မြန်မာစစ်ကောင်စီပေါ်အမှန်တကယ်ထိခိုက်မှုရှိမရှိသုံးသပ်ထားတဲ့ဆောင်းပါးကိုဆက်ပြီးတင်ပြပါမယ်
။ဒီဆောင်းပါးမှာမြန်မာအရေးလေလာသူစီးပွားရေးပညာရှင် Jared Bessinger ကမြန်မာစစ်တပ်ဟာပိတ်ဆို့အရေးယူမှုတွေကြောင့်ပျော်လဲသွားမှာမဟုတ်တဲ့အတွက်စစ်ကောင်စီကိုအရေးယူလို့ရမယ့်နိလန့်တွေရှာဖွေဖို့လိုအပ်တဲ့ကြောင်းသုံးသပ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခရက်ကဒ ီမိုကရေစီရေးအားပေးထောက်ခံတဲ့နိုင်ငံချို့ဟာစစ်ကောင်ဆောင်နေစစ်တပ်နဲ့နှီးစက်တဲ့စစ်ပွဲလုပ်ငန်းတွေနဲ့စစ်တပ်ပိုင်းလုပ်ငန်းတွေကိုပိတ်ဆို့အရေးယူမှုအမျိုးမျိုးချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းပိတ်ဆို့အရေးယူမှုတွေထဲမှာမပါဝင်တဲ့နိုင်ငံတွေအများအများရှိနေတာတဘာဝတန်ဝင်တဲ့တရားစာတာတွေကနေရတဲ့ဝင်ငွေတွေအများအများရှိနေတာနဲ့ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေစီကနေပုံစံမျိုးမျိုးနဲ့အခွန်ကောက်ခံပြီးငွေညှင့်ယူလို့ရနေတာကြောင့်စစ်ကောင်စီဟာပြိုလဲသွားမဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့အတိုက်ခံအဖွဲ့အစည်းတွေကိုကူညီထောက်ပံ့တာနဲ့စစ်ကောင်စီထိန်းချုပ်မှုအပြင်ဘက်မှာရှိနေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုပိုပြီးကြီးထွားလာအောင်အားပေးတဲ့နည်းလမ်းကိုသုံးဖို့အတွက်စဉ်းစားနေတယ်လို့ဆောင်းပါးခြင်းကဆိုပါတယ်။ဒီနည်းလမ်းနဲ့ဆိုရင်မြန်မာနိုင်ငံနဲ့စီးပွားရေးကုန်သွယ်ရေးဆက်ဆံမှုတွေမဖြတ်တောက်ခြင်းနဲ့ဒေသတွင်းနိုင်ငံတွေရဲ့အကျိုးစီးပွားကိုမထိခိုက်စေတဲ့အပြင်စစ်ကောင်စီကိုလည်းအရေးယူလို့ရမယ့်လမ်းကြောင်းအသစ်တွေပေါ်ထွက်လာမှာဖြစ်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။အခုနောက်ဆုံးအနေနဲ့ကြောက်ကတ်ဆေးနေရတဲ့လူနာတွေစေဝါခက်ခဲနေတဲ့အကြောင်းအပါဝင်အနေနဲ့အရရက်က RFA ကိုပေးပို့လာတဲ့စာတွေကိုမတ်ချူလိုက်မျိုးတင်ပြထားပါတယ်ရှင်။
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်ကပေးစာကိုအရင်ဆုံးတင်ပြပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ပေါင်းစားနဲ့လှဘောစားရွာကရွာသားတွေမေလ6ရက်နေ့ကတည်းကမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်နေရတာပါ RFA ရေမြို့ပေါ်မှာကဒုက္ခသည်စခန်းလည်းမရှိသလိုဘယ်အဖွဲ့အစည်းကမှလည်းထောက်ပံ့တာမရှိပါဘူးအခုဆိုရင်သူများအိမ်မှာနေနေရတာတလကျော်နေပါပြီအခုကကျွန်တော်တို့ရွာမှာတိုက်ပွဲလည်းမရှိတော့ပါဘူးရခိုင်တပ်တော်အေအေတပ်ဖွဲ့ဝင်တချို့တော့ရွာမှာရှိနေပါတယ်။ဒီရွာတွေကရွာသားအလုံးနီးပါးကလယ်လုပ်ပြီးတော့အသက်မွေးတာပါ။အခုလိုမိုးရသည်လယ်ဆထွန်ရတဲ့အချိန်မှာရွာသားတွေကတခြားနေရာတွေမှာထွက်ပြေးခိုလုံနေရပါတယ်။ဒီဂျွန်လာထဲမှာမှရွာထဲကိုဝင်လို့မရရင်စပားဆိုင်ဖို့အတွက်တစ်နှစ်ပြည့်စည်နှစ်နာသွားတော့မှာပါ။ဒါကြောင့်ရွာသူရွာသားတွေရွာထဲကိုဝင်ခွင့်ပေးဖို့တာဝန်ရှိသူတွေကိုတောင်းဆိုကြပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရန်ကုန်ကပေးစာကိုတင်ပြပါဦးမယ်။ကျွန်တော်ကတော့ကြောက်ကက်ဈေးနေရသူတဦးပါ RFA ရေ။အခုလက်ရှိကာလဈေးရုံအများစုမှာကြောက်ကက်ဈေးဖို့အတွက်လိုအပ်တဲ့ဈေးဝါးနဲ့ကရိယာတွေပြက်လက်လာနေပါတယ်။ကြောက်ကက်ယောဂအတွက်တောက်ရတဲ့ဈေးဝါးတွေလည်းဝယ်လို့မရဘဲဖြစ်နေတဲ့အကြောင်း RFA ကနေတဆင့်တင်ပြအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါရန်ကုန်ဒဂုံစိတ်ကဲမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်။RFA ရေကျမတို့ဒဂုံစိတ်ကဲမြို့နယ်94ရပ်ကွက်မှာရပ်ကွက်အုပ်ချုပ်ရေးမှူးကဈေးသည်တွေနှစ်ပေါင်းများစွာဈေးရောက်နေတဲ့နေရာကိုကျူးကျော်ဆိုပြီးတော့ဖျက်လိုက်ပါတယ်။အဲ့လိုဖျက်ပြီးတော့ငွေကျပ်45သိန်းနဲ့ပြန်ရောင်းစားပါတယ်။ပြန်ရောင်းတော့လည်းအမှန်တကယ်ဈေးရောင်းစားတဲ့သူတွေကမရဘဲသူတို့နဲ့ပတ်သက်သူတွေပဲရပါတယ်။အဲ့လိုတွေမတရားလုပ်နေတော့အခြေခံလူဒန်းစားတွေအတွက်အဆင်မပြေတော့ပါဘူး။သူတို့အဖွဲ့တွေပဲဆိုင်ကမ်းတွေကိုငှားစားရောင်းစားပြီးတော့ပိုချမ်းသာလာတာခေတ်ဆက်ဆက်ကခရိုနီတွေလုတ်ခဲ့တဲ့အတိုင်းပါပဲဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့အေယာဝတီတိုင်းကပေးစာကိုတင်ပြပါအောင်မယ်အေယာဝတီတိုင်းမြောင်းမြမြို့အမှတ်၄ရပ်ကွက်ဘိုဘာထူးလမ်းမှာဆိုင်ကယ်ပြင်ဆိုင်နာမည်ခံပြီးတော့မူရစ်ဆေးဝါးတွေရောင်းချနေလို့ပါ RFA ရေကျမမောင်လေးအပါအဝင်ចောင်းသားတွေမူရစ်ဆေးကိုဝယ်ယူသုံးဆွဲကြရင်းနဲ့ဆေးဆွဲနေကြပါပြီရောင်းတဲ့သူတွေကသက်ဆိုင်ရာကိုပေးကမ်းထားတာကြောင့်အေးအေးယူတာမျိုးလည်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအနေနဲ့ထိထိရောက်ရောက်အေးအေးယူပေးဖို့ပန်ကြားအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများပေးအပ်နေပေါင်းကင်းဝေးပါစေရှင်